ဂါဇာမှာမနေ့ကဖြစ်ခဲ့တဲ့လူပေါင်း30နီးပါးတိတ်ဆုံးခဲ့တဲ့စတင်ကြောင်းတိုက်ခိုက်မှုအပြီးဒီကနေ့မှလည်းဂါဇာလယ်ပိုင်းဒေသကိုအစ္စရေးဘက်ကဆက်လက်တိုက်ခိုက်မှုတွေလုပ်နေပါဗျ။နူစရိတ်မြို့နယ်ခန်ယွန်နစ်မြို့တွေကိုအစ္စရေးကာကွယ်တပ်ဖွဲ့တွေက၄ကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်အနည်းဆုံးလူ6ဦးသေဆုံးပြီးအများအပြားဒဏ်ရာရခဲ့တယ်လို့လည်းသတင်းတွေမှာဖော်ပြနေပါဗျ။ပါလက်စတိုင်းရဲသားတွေခိုးလုံဖို့အစ္စရေးဘက်ကညွှန်ကြားထားတဲ့လူသားချင်းစာနာထောက်ထားမှုဘေးကင်းဇုံဖြစ်တဲ့ဒါယာဘာလာဒေသမှာရှိတဲ့နေအိမ်တစ်လုံးကိုလည်း၄ကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်လူ10ဦးသေဆုံးခဲ့တယ်လို့ AP သတင်းမှာဖော်ပြထားပါဗျ။ဒီလိုတိုက်ခိုက်မှုတွေကအပြစ်ခတ်ရဲစဲရေးဆွေးနွေးပွဲတွေကိုထိခိုက်စေတယ်လို့ Hamas အဖွဲ့တွေကအင်္ဂါနေ့ကသတိပေးထားပါဗျ။ကုလသမဂ္ဂလူ့အခွင့်အရေးရုံးကလည်းအရဲသားတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းစေတဲ့အစ္စရေးရဲ့ရွှေ့ပြောင်းအမိန့်ကိုစိုးရိမ်မိတယ်လို့လည်းပြောပါရရှင်။